မူဆယ်မြို့ကိုရောက်နေတယ်လို့ယူနန်အစိုးရကသတင်းထုတ်ပြန်ထားတဲ့ပျောက်ဆုံးနေတဲ့ဝူဟန်မြို့ရဲကလူ၄ဦးတည်းကတူဟာတရုတ်အာဏာပိုင်ရုစီမနေ့ကကိုယ်တိုင်သွားရောက်အနှံခဲ့ပါတယ်။မူလပျောက်ဆုံး၅ဦးတည်းကတူကိုမူဆယ်မြို့မှာတရပိုင်ရှာတွေ့ခဲ့ပြီးဒါဟာဒုတိယမြောက်တွေ့ရှိတာလည်းဖြစ်ပါတယ်။ကြံနေသေးတဲ့၃ဦးဟာလည်းတရုတ်နိုင်ငံထဲမှာရှိတယ်လို့ယူဆနိုင်ကြောင်းဒီမူဆယ်ခရိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့တရုတ်ဝူဟန်မြို့ကလူ9ဦးဟာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကိုရောက်ရှိနေကြောင်းတရုတ်ရဲတပ်ဖွဲ့ကဖေဖော်ဝါရီ5ရက်မှာအကြောင်းကြားလာပြီးနောက်ပိုင်းဖေဖော်ဝါရီ6ရက်မှာပထမတယောက်ကိုရှာတွေ့ခဲ့ရပါအခုနောက်တစ်ယောက်ကတော့တရုတ်နိုင်ငံထဲမှာပဲပြန်တွေ့ခဲ့တာဖြစ်ပါတယ်ဒုတိယမြောက်ဝူဟန်မြို့သားဟာတရုတ်ရဲတပ်ဖွဲ့စီမှာသွားပြီးကိုရိုင်းအစစ်သေးခံခဲ့ရဖြစ်ပြီးသူ့ကိုပြန်တွေ့ခဲ့ကြောင်းဖေဖော်ဝါရီ17ရက်ဒီကနေ့မှာတရုတ်ရဲကအကြောင်းကြားလာခဲ့တယ်လို့မူဆယ်ခရိုင်ဒူအုပ်ချုပ်ရေးမှူးဦးဥက္ကာကပြောပါတယ်
။အဲဒီနေ့တရုတ်ဘက်ကနေသတင်းပြဖို့ကြရတော့မနေ့ကဟိုမြူရာတယောက်ကဟိုတူပီရဲတပ်ဖွဲ့မှလာရောက်ပြီးတော့သူအစီအစီခံပါတယ်ကွာ။အဲဒီတော့သူတို့မှယောဂဝုံတွေပါဆိုတရုတ်ဘက်ကနေကျွန်တော်တို့ရဲတပ်ဖွဲ့ကတော့ပြရလို့အကြောင်းကြားပြပါတယ်။ဒါကြောင့်တော့ကလည်းလောစရောမိတော့မမိသေးဘူး။တရုတ်ဘက်ကလည်းသူတို့နိုင်ငံထဲမှာပဲရှိမယ်လို့တော့သုံးသပ်ပါတယ်ဗျ
။သူတို့တောက်ဆောင်၅ဦးတည်းကပထမဆုံးတယောက်ကတော့မူဆယ်ခရိုင်တာဆိုင်မြို့မှာဖေဖော်ဝါရီ6ရက်ကရှာတွေ့ခဲ့ရဖြစ်ပြီးနှစ်နိုင်ငံညှိနှိုင်းမှုနဲ့တရုတ်အစိုးရကိုပြန်အပ်ခဲ့တယ်လို့လည်းပြောပါတယ်။အခုလိုဖြစ်ရတဲ့ကြုံရရအကြောင်းမြန်မာနိုင်ငံအတွင်းကိုနေဆက်ဝင်ပေါက်တွေကနေရောဂါပိုးကူးစက်ခံရသူတွေဝင်လာမှာစိုးရင်ကြောင်းကျမရင်းနဲ့အာကစားဝန်ကြီးဒေါက်တာမြင့်ထွေးကဖေဖော်ဝါရီ17ရက်မှာလုပ်တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတင်ပြခဲ့ရပါအခုအခါမှာတော့ပြည်သူ့ကျမရေးဦးစီးဌာနကအဓိကတာဝန်ယူစောင့်ကြည့်စစ်ဆေးနေရတဲ့တရုတ်ထိုင်းနဲ့နေဂျင်းထိစပ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်နယ်စပ်ကိတ်တွေမှာဝင်လာသူတွေတယောက်ချင်းစီရဲ့အလုပ်သွားလုပ်တဲ့နေရာမူလနေရာဖုန်းနံပါတ်နိုင်ငံကူးလက်မှတ်စရဲ့ကိုယ်ရေးအချက်အလက်တွေကိုမှတ်တမ်းယူဖို့စီစဉ်နေပြီဖြစ်ပါတယ်ဒီလိုအချက်အလက်တွေယူဖို့လုပ်မယ်ဆိုရင်စေတနာဝန်ထမ်းတွေလိုအပ်လာနိုင်ရဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတင်မောင်ညွန့်ကဗီဒီယိုရေးကိုပြောပါတယ်
။တနည်းကိုဥပမာပေါ့နော်။ဒီဆယ်လိုအမျိုးမှာလမ်းတော်ဝင်ပေါက်တို့စီစီပေါက်တို့မှာတနည်းကိုထောင်းနေချင်ရယ်။အော်ထွက်အဝေးရယ်။ဒါဆိုအဲ့ဒါတယောက်ကိုပဲ၅မိနစ်ပဲချီဟောတော့မပြေဘူးဆိုလို့ရှိရင်၅မိနစ်၅မိနစ်ဆိုမနေဘူးလေ။ဒီကတော့တို့ထောင်းအောင်ပါလေ။ဒီအကြိုင်တော့ဝိုင်းကူကျူလာတော့နော်။လိုတဲ့ခါကျရင်တော့ဆရာတို့အကူအညီကြောင်းပါလား။တို့ပြန်ကြရင်အခါကြီးတဲ့ဖွဲ့စီဟောနော
်စီပစ္စည်းတွေကတော့အလုံးလောက်ရှိရလို့လည်းသူကပြောပါတယ်ဖေဖော်ဝါရီ17ရက်ညနေ6:00နာရီအထိပြည်နယ်နဲ့တိုင်းဒေသအသီးသီးကသက်ဆိုင်ရာဆေးရုံတွေမှာစောင့်ကြည့်ခံနေရတဲ့လူနာ16ယောက်ရှိရလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကကိုဗစ် -19 ရောဂါလို့သတ်မှတ်ထားတဲ့ရောဂါပိုးကူးစက်ခံရမှုကတရုတ်ပြည်မှာအများဆုံးဖြစ်ပြီးကူးစက်ခံရသူ4,500ကျော်လာပြီဖြစ်ပါတယ်အမေရိကန်အပါအဝင်နိုင်ငံပေါင်း28နိုင်ငံမှာကူးစက်ခံရသူအနည်းချင်းရှိပြီးတိုက်ဆုံးသူဟာတော့တရုတ်နိုင်ငံပေါင်း1200ကျော်ဟောင်ကောင်နဲ့ဖိလစ်ပိုင်မှာတော့တယောက်စီတိုက်ဆုံးခဲ့ပါတယ်